တင်တဲ့နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေမှာစီးနှက်ကမ်းမဲ့ဖြစ်ပေါ်နေတာကြောင့်တဟားလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုတင်းမြင်အောင်ထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းပြည်ထောင်စုဝန်ကြီးခရစ္စတိုဖာကတ်စတနေကစနေနေ့မှာပြောကြားလိုက်ပါတယ်။ပါရီမျိုးကအထင်ကရရှောင်ဇလီဇေးလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်းကြီးဝတ်ဆင်ပြီးချီတက်ဆန္ဒပြနေကြသူတွေကိုတန်ရက်ကကားတွေအကူအညီနဲ့ရဲတပ်ဖွဲ့ကမြေယူပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။ဒီတင်နိုင်ငံအတွင်းလူနေမှုစရိတ်တွေနှင်းပြက်လာနေတဲ့အပေါ်ချီတက်ဆန္ဒပြနေကြတာပါ။ရောပါရီမှာချစ်တဲ့ဆန္ဒပြသူအင်အားတပေါင်းလောက်ရှိမယ်လို့ပြည်ထောင်စုဝန်ကြီးကတ်စတနေကခန့်မှန်းလိုက်ပြီးဒီလူတွေဟာတနင်္ဂနွေတိုင်းတာနဲ့စနေနေ့ကဆန္ဒပြခဲ့တဲ့လူပေါင်းတသိန်း2,500ရဲ့တစိတ်တေသဖြစ်တယ်လို့ဆိုပါတယ်ဆန္ဒပြသူ1,000လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးရဲတပ်ဖွဲ့ဝင်18ဦးအပါအဝင်လူပေါင်း135ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဝန်ကြီးကတ်စတနေကပြောပါတယ်တရင်ပတ်၄ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြနေကြတဲ့အတွက် Eiffel Tower အပါအဝင်နိုင်ငံအတွင်းကကဘာလက်ခီးတယ်တွေအလာများတဲ့အထင်ကြီးရနေရာတွေကိုအာဏာပိုင်တွေကပိတ်ပစ်လိုက်ပြီးထောင်ပေါင်းများစွာသောလူကြုံရေးတပ်ဖွဲ့တွေကိုလည်းချထားပါတယ်